အမေရိကန်နိုင်ငံရဲ့မျိုးသားတံပြန်ထောင်လိုင်းရေးမဟာဗျူဟာကိုသမ္မတဂျိုးဘိုင်ဒန်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရုရှားတရုတ်အီရန်နဲ့မြောက်ကိုရီးယားတို့ဟာပြဿနာနိုင်ငံတွေဖြစ်ကြတယ်လို့ဒီမဟာဗျူဟာကပြောပါတယ်။အထူးသဖြင့်ရုရှားနဲ့တရုတ်တို့ဟာအရေးကြီးဆုံးထောင်လိုင်းဆိုင်ရာချိတ်ချောက်မှုဖြစ်တယ်လို့လည်းဆိုပါတယ်။အမေရိကန်ကိုအနောက်ဆက်ပေးဖို့သူတို့အချင်းချင်းရောတခြားနိုင်ငံတွေနဲ့ပါပေါင်းပြီးရန်စားတဲ့လုပ်ရတွေတူးလို့လှုပ်လာနေတယ်လို့မဟာဗျူဟာစာတမ်းမှာဆိုထားပါတယ်။ဒီရုရှားနဲ့အီရန်ထောင်လိုင်းရေလှုပ်ရှားမှုတွေဟာမတိလိုက်ဖက်နဲ့လှုပ်ရှားနိုင်ကြတာကိုလည်းစာတမ်းကသတိပေးထားပါတယ်။အထူးသဖြင့်ဦးစားရောက်ဝယ်ရေးအဖွဲ့အစည်းတွေဟာပို့ပြီးအရေးပါပါစွမ်းဆောင်နိုင်တဲ့အခန်းကဏ္ဍကနေပါဝင်လာကြတယ်လို့ဆိုပါတယ်။အမေရိကန်စွမ်းနဲ့ပုဂ္ဂလအဖွဲ့အစည်းတွေရဲ့စနစ်တွေကိုထုတ်ဖောက်ဝင်ရောက်ဖို့နည်းပညာကိုလည်းပို့ပြီးအသုံးပြုလာကြတာကိုထောက်ပြထားပါသေးတယ်။ဒါမဲ့တပ်ရရွေးကောက်ပွဲမှာဆွတ်ဖက်ဖို့အတွက်ရုရှားဟာရုရှားပုဂ္ဂလကကုမ္ပဏီတွေကိုအထူးသဖြင့်အသုံးပြုဖို့ကြိုးစားနေတယ်လို့လည်းဒီပတ်စောပိုင်းမှာအမေရိကန်ထောက်လိုင်းရေးတာဝန်ရှိသူတို့ကပြောခဲ့ပါသေးတယ်။